Welcome to the Voice of America in Burmese.
Mingla menek ma shin Washington myo raw VOA American tan ga ni 2014 khu ni July la 26 ye snin ni nenek khin a season rwe go Myanmar sanaw chain menek 6 nai ga ni 9 nai thi light meter 24 32 40 ro ga ni dai yai thon lwin twa ma ba shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်ရန်နိုင်ပါဒီမနေ့ကြားမဲ့သတင်းတွေမှာတော့ဂါဇာဒေသမှာစနေနေ့ကျရင်12နာရီကြာအပြည့်ရဖို့အတွက်အစ္စရေးနဲ့ဟာမတ်စ်အဖွဲ့နှစ်ဖွဲ့ကသဘောတူလိုက်ပါတယ်ယူကရိန်းခွဲထွက်ရေးသမားတွေကိုရုရှားကလက်နက်ထောက်ပံ့နေတဲ့အထောက်အထားတွေတွေ့ရတယ်လို့အမေရိကန်ပန်နဂွန်စစ်ဌာနချုပ်ကပြောလိုက်ပါတယ်ဝါရှင်တန်ပို့စ်သတင်းတော့ကိုဖမ်းဆီးလိုက်တာကိုအီရန်အာပိန်ကအတည်ပြုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုအခုမနေ့မှကိုအောင်လူဦးနဲ့တူပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီရှင်ရခိုင်ပြည်နယ်မှာကုညီရေးလုပ်ငန်းတွေပိတ်ပင်ခံထားရတဲ့ MSF အပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကိုမြန်မာအစိုးရကပြန်ပြီးခွင့်ပြုလိုက်တဲ့အတွက်ကုလသမဂ္ဂကကြိုဆိုလိုက်ပါတယ
် Inviting all NGOs and UN agencies including MSF to Rakhine State
ကုလသမဂ္ဂတာဝန်ရှိသူတအုပ်ပြောသွားတာပါသတင်းအစီအစဉ်အပြီးမှာအပြည့်အစုံတင်ဆက်ပေးဖို့ရှိပါတယ်ဒါအပြင် Unity Journal ကိစ္စနဲ့ပတ်သက်လို့စစ်တပ်ကတာဝန်ရှိသူတွေကိုလည်းအရေးယူဖို့ပြင်ဆင်နေတဲ့အကြောင်းသမရယုံအကြီးတန်းအရာရှိတအုပ်ပြောလိုက်တာကိုလည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာအင်္ဂလိပ်စာအစီအစဉ်တွေကိုထုတ်လွှင့်ပါပါအခုတော့နောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကိုအောင်လင်းတို့ကပြောပြပါအောင်ရှင်
ကာဇာဒေသမှာစနေနေ့ကျရင်12နာရီကြာအပြည့်ရဖို့အတွက်အစ္စရေးနဲ့ဟမတ်စ်အဖွဲ့နှစ်ဖွဲ့စလုံးကသဘောတူလိုက်ပါတယ်။ကာဇာဒေသစံတော်ချိန်မနက်9နာရီကစပြီးတိုက်နေတာတွေကိုရဆိုင်သွားဖို့အစ္စရေးဘက်ကကြေညာလိုက်တဲ့ကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဟမတ်စ်ဘက်ကလည်းတိုက်ခိုက်တာတွေကိုရပ်တန့်သွားမှာဖြစ်တယ်လို့ဟမတ်စ်အဖွဲ့ရဲ့တာဝန်ရှိသူကပြောပါတယ်။ဒါပေမဲ့လည်းဘယ်အချိန်မှစတင်မယ်ဆိုတာကိုတော့ပြောဆိုသွားခြင်းမရှိပါဘူး။အစ္စရေးနိုင်ငံကအဆိုပြုတဲ့9ရက်ကြာအပြစ်ခတ်ရစေးရေးကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးရဲ့အစိုးရအဖွဲ့ကပယ်ချလိုက်တယ်လို့အစ္စရေးမီဒီယာတွေကပြောလိုက်ပြီးတဲ့နောက်မှာအခုလိုသတင်းထွက်လာတာပါဝန်ကြီးချုပ်နက်တန်ယာဟူးဘက်ကအပြစ်ခတ်ရစေးရေးလှုံ့ဆော်လာဖို့အတွက်တရားဝင်အဆိုပြုကမ်းလှမ်းချက်မျိုးတော့မရှိကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကသတင်းတောက်တွေကိုကိုင်ရိုမှာပြောခဲ့ပါတယ်အပြစ်ရစဲတာဟာမွတ်စလင်တွေရဲ့ရမဒန်ဥပုလ္လကုံဆုံးတဲ့အနေ့ကိုဂုဏ်ပြုတဲ့အနေနဲ့ဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။အပြစ်ရစဲလိုက်ခြင်းအဖြစ်နှစ်ဖက်စလုံးအနေနဲ့တကယ်ဖြစ်နေတဲ့ပြဿနာရဲ့ဇင်းမြစ်ကိုကြည့်နိုင်မှာဖြစ်တယ်လို့လည်းသူကပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားသတင်းပတ်အတော်ကြာဖြစ်နေတဲ့တိုက်ပွဲတွေအတွင်းလူတွေအတော်များများလည်းသေဆုံးခဲ့ပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံကခွက်ထွက်ရေးသဘောတူကိုရုရှားနိုင်ငံကလက်နက်တွေပေးအပ်ကူညီနေတာသိစရာတွေ့ရတဲ့အကြောင်းအမေရိကန်ပင်တဂွန်စစ်ဌာနကကပြောပါတယ်။ရုရှားကပေးတဲ့လက်နက်တွေတဲ့အရင်ကသုံးခဲ့တဲ့လက်နက်ကြီးတွေထက်ပိုပြီးအစွမ်းထက်အားပြည့်တဲ့လက်နက်တွေပါဝင်ကြောင်းလဲပင်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရသူစတီဗ်ဝါရန်ကတောက်ချန်နေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါခွက်ထွက်ရေးသမားတွေကိုရုရှားနိုင်ငံကလက်နက်နဲ့စစ်ပစ္စည်းတွေထောက်ပံ့နေတယ်လို့သတင်းပတ်တွေအတော်ကြာခဲကပြောဆိုနေတဲ့အမေရိကန်ကယူကရိန်းနယ်စပ်အနီးလက်နက်တွေအပြောင်းရွှေ့လုပ်နေတာတွေ့ရတဲ့အကြောင်းလဲထပ်မံပြောဆိုခဲ့တာပါချိန်တိကျမပြောနိုင်ပေမဲ့လက်နက်ပေးရမှုတွေကိုနိုင်ပိုင်းအတွင်းလှုပ်ဆောင်နိုင်တယ်လို့လည်းပင်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရသူကပြောဆိုခဲ့ပါတယ်ရုရှားနိုင်ငံဘက်ကနေယူကရိန်းနိုင်ငံပတ်ချမ်းကိုလက်နက်ကြီးတွေနဲ့နေဆက်ဖြတ်ကျော်ပစ်ခတ်နေတော့မယ်လို့ပြောဆိုခဲ့ပေမဲ့ရုရှားကဆွဆွဲနေသလိုယူကရိန်းဘက်ကပြန်လည်ပစ်ခတ်တဲ့လက္ခဏာတွေမတွေ့ရတဲ့အကြောင်းလည်းပြောဆိုခဲ့တာပါအရွှေပြောင်းနေလုံနေတဲ့လက်နက်တွေထဲမှာတော့ခီးတဲ့300နီးပါးတိုက်ဆုံခဲ့တဲ့မလေးရှားလေယာဉ်ကိုပစ်ချခဲ့တယ်လို့တန်တရားရှိနေကြတဲ့မြေပြင်ကဝင်းရင်ပြည့်ဒုံးမြန်စနစ်တွေမပါပဲမြေပြင်ကမြေပြင်ကိုပစ်တဲ့စနစ်မျိုးတွေသာပါဝင်တယ်လို့လည်းအမေရိကန်စစ်ဌာနချုပ်ကပြောပါတယ်
နိုင်ဂျီးရီးယားနိုင်ငံလေဂိုစ်မြို့မှာတောက်ကြာနေကတည်ဆုံသွားတဲ့အမျိုးသားဟာအီဘိုလာဗိုင်းရပ်စ်ပိုးကြောင့်ဖြစ်တယ်လို့နိုင်ဂျီးရီးယားအာဏာပိုင်တွေကပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံဟာအီဘိုလာဗိုင်းရပ်စ်ပိုးတွေ့ရှိတဲ့အာဖရိကနိုင်ငံတွေထဲမှာသဒ္ဒုထမြောက်နိုင်ငံဖြစ်ပြီးတော့ဒီရောဂါပိုးကြောင့်ဂီနီ၊ဆီယရာလီယွန်းနဲ့လိုင်ဘီးရီးယားနိုင်ငံတွေမှာလူပေါင်းရာနဲ့ချီတည်ဆုံခဲ့ပါတယ်။အသက်40အရွယ်တည်ဆုံသွားတဲ့အမျိုးသားဟာလိုင်ဘီးရီးယားနိုင်ငံမွန်ရိုဗီးယားမြို့ကနေအင်္ဂါနေ့မှာလေယာဉ်နဲ့ရောက်ရှိလာပြီးတဲ့နောက်မှာနေမကောင်းဖြစ်ခဲ့တာလို့နိုင်ဂျီးရီးယားကျန်းမာရေးဝန်ကြီးကပြောပါတယ်။အီဘိုလာရောဂါလက္ခဏာဖြစ်တယ်လို့တွေးရှိပြီးတဲ့နောက်မှာတော့သူ့ကိုဆေးရုံကိုအမြန်တင်ဆောင်ခဲ့ပြီးတီးတန့်ထားရှိခဲ့တယ်လို့လည်းပြောပါတယ်။လူနာရဲ့သွေးကိုဖောက်ပြီးဓာတ်ခွဲခန်းအတော်များများမှာဆေးစစ်ခဲ့တာမှာတော့အဲ့ဒီလူနာမှာအီဘိုလာဗိုင်းရပ်စ်ပိုးဖြစ်နေတယ်ဆိုတာကိုအတည်ပြုနိုင်ခဲ့ပါတယ်။တည်ဆုံသွားတဲ့သူဟာလိုင်ဘီးရီးယားနိုင်ငံသားပက်ထရစ်ဆော်ယာဖြစ်တယ်လို့ VOA သတင်းတောက်ကလေဂို့စ်မြို့ကနေသတင်းပေးပို့ပါတယ်။အီဘိုလာရောဂါပိုးကြောင့်တည်ဆုံသူဟာအာဖရိကတိုက်အနောက်ပိုင်းမှာ600ကျော်သွားပြီလဲဖြစ်ပါတယ်ခင်ဗျာ
ခီးတဲ့118ယောက်လိုက်ပါလာပြီကျာသာပရင်းတွေက မာလီနိုင်ငံမှာပြတ်ကျခဲ့တဲ့အယ်ဂျီးရီးယားလေကြောင်းပိုင်လေယာဉ်ပျက်စီးတဲ့အသက်ရှင်ကျန်သူတယောက်မှမရှိတဲ့အကြောင်းပြင်သစ်သမ္မတဖရန်ဆွာအူလန်းကပြောပါရယ်ပြင်သစ်စစ်သား100လောက်လေယာဉ်ပျက်ရှိရာနေရာကိုတောက်ကြနေကရောက်ရှိသွားပြီးစုံစမ်းစစ်ဆေးမှုတွေစတင်နေပြီလို့လည်းပြင်သစ်ကာကွယ်ဝန်ကြီးဌာနတာဝန်ရှိသူတူကပြောဆိုခဲ့တာပါအယ်ခိုင်ဒါနဲ့ဆက်နွယ်တဲ့စစ်သွေးကြွတွေကိုတိုက်ခတ်ရမှာကူညီဖို့မာလီနိုင်ငံမှာရောက်နေတဲ့တပ်ဖွဲ့ဝင်တွေကပြင်သစ်စစ်သားတွေကိုစေလွတ်လိုက်တာလည်းဖြစ်ပါရယ်နေပြန်တမှုမှတ်တမ်းတင် black box တလုံးကိုရှာဖွေတွေ့ရှိခဲ့ပြီးစတင်စစ်ဆင်နေပြီလို့လည်းပြင်သစ်သမ္မတကပြောပါရယ်နေပြကြတဲ့အကြောင်းရင်းကိုအတိအကျမသိရသေးပေမဲ့ပြင်သစ်စုရတာဝန်ရှိသူတွေကတော့ရာသီဥတုမကောင်းတဲ့ကြောင့်ဖြစ်နေတယ်လို့ယူဆနေကြတာပါနေပြကြတဲ့အချိန်မှာပြင်းထန်တဲ့သဲမုန်တိုင်းတစ်ခုဒီဒေသမှာတက်ခတ်နေတာကြောင့်လည်းဖြစ်နိုင်တယ်ဆိုပြီးအာဏာပိုင်တွေကပြောဆိုခဲ့ကြတာပါဒီချိန်ထဲမှာပဲစစ်သွေးကြွတွေလည်းဒီနေမြေမှာလှုပ်ရှားနေကြတာကြောင့်အကြမ်းဖက်မှုကြောင့်မဖြစ်နိုင်ဘူးဆိုတာကိုလည်းရည်ရည်ပြတ်မဆုံးဖြတ်ကြသေးပါဘူး
တန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5ဒိုမီတာ24 kHz 12.23 MHz 5ဒိုမီတာ32 kHz 9325 5ဒိုမီတာ39 kHz 9525တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီကနေစနေနေ့မနက်ဖက်နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်Washington Post သတင်းစာရဲ့အီရန်မြို့သတင်းတောက်ကိုဖမ်းဆီးလိုက်တယ်လို့အီရန်အာဏာပိုင်တွေကအတည်ပြုလိုက်ပါတယ်။အီရန်နိုင်ငံဟာသူတို့ရဲ့သတင်းတောက် Jason Rezaian နဲ့သူ့ဇနီးအပါဝင်နောက်ထပ် American သတင်းတောက်နှစ်ယောက်ကိုလည်းဖမ်းဆီးလိုက်တာဖြစ်ကောင်းဖြစ်နိုင်တယ်ဆိုပြီးတော့ Washington Post သတင်းစာကကြာစာရင်းနေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။ဒီလူတွေကိုဘယ်သူတွေကဘာကြောင့်ဖမ်းဆီးသွားတယ်ဆိုတာကိုတော့သူတို့အနေနဲ့မသိရပဲအဲ့ဒီလူတွေနဲ့ပတ်သက်ပြီးအလွန်ပဲစိုးရိမ်ကြောက်ကြမှုရှိတယ်လို့ Washington Post သတင်းစာကပြောပါတယ်။ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးအီရန်ဘက်ကပထမဆုံးလူသိရှင်ကြားတရားဝင်ထုတ်ပြန်တာမှာတော့ Rezaian ကိုမေးစရာရှိတဲ့အတွက်ဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်တယ်လို့အီရန်တဟီရန်ခရိုင်တရားရေးဌာနညွှန်ကြားကပြောကြားထားပြီးနောက်ထပ်သတင်းအချက်လက်တွေကိုတော့သိမကြခင်မှာထုတ်ပြန်သွားမယ်လို့ပြောပါတယ်။အီရန်လုံခြုံရေးတာဝန်ရှိသူတွေဟာရန်သူတွေရဲ့လှုပ်ရှားမှုတွေအပေါ်မှာသတိပရိယာနဲ့စောင့်ကြည့်နေတယ်ဆိုပြီးတော့အီရန်အစိုးရသတင်းအေဂျင်စီကိုသူကပြောကြားခဲ့ပါတယ်ဒါပေမဲ့ဘလို့ဆွဲချက်နဲ့တရားစွဲရမျိုးဖြစ်လာနိုင်တယ်ဆိုတာကိုတော့ပြောဆိုသွားခဲ့ခြင်းမရှိခဲ့ပါဘူးတခြားအဖမ်းခံရတဲ့သူတွေနဲ့ပတ်သက်ပြီးတော့သတင်းထဲမှာပြောဆိုသွားတာလည်းမရှိခဲ့ပါဘူးအသက်38နှစ်ရှိပြီဖြစ်တဲ့ Rezaian ဟာ Washington Post သတင်းစာအတွက်2012ခုနှစ်ကစတင်လှုပ်ဆောင်လာခဲ့တာဖြစ်ပြီးတော့သူဟာ American နဲ့ Iran နဲ့နိုင်ငံသားအဖြစ်ခံယူထားတာလည်းဖြစ်ပါတယ်ခင်ဗျာ
အာဖဂန်သမ္မတတချောပြန်ရွေးကောက်ပွဲကမဲပေါင်းနေရဲ60ရာခိုင်နှုန်းနီးပါးကပုန်းမျိုးကရုံးချိုကိုရောက်ရှိလာပြီးစတင်စစ်ဆေးမှုတွေလုပ်တော့မှဖြစ်တဲ့အကြောင်းလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ကပြောပါရယ်ပြီးခဲ့တဲ့လတချောပြန်သမ္မတရွေးကောက်ပွဲကမဲပေါင်း8တန်းချုပ်ကိုတရင်တစ်ပတ်ကြာစစ်ဆေးရမှာတော့ပယ်မဲဖြစ်သတ်မှတ်နိုင်တာမျိုးမတွေ့ရတဲ့အကြောင်းကော်မရှင်ရဲ့ပြောခွင့်ရသူနူဝါမူဟာမက်နူဝါကတောက်ကြံနေကပြောဆိုခဲ့တာပါဒါပေမဲ့လည်းပယ်မဲတွေဖြစ်ဆုံးဖြတ်နိုင်တဲ့လုံငန်းစဉ်နဲ့တိတိကျကျမရှိသေးတဲ့အတွက်တမတ်ချက်တွေပြဋ္ဌာန်းနိုင်ရေးကုလသမဂ္ဂကနဲ့ဆွေးနွေးနေတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံကြားရေးဝန်ကြီးဂျွန်ကယ်ရီကြောင်းဝင်ဆက်ဆက်ပေးခဲ့ရာကတချော့ပြန်ရွေးကောက်ပွဲကမဲတွေကိုကုလသမဂ္ဂကကြီးကြပ်စစ်ဆေးဖို့နဲ့နောက်ဆုံးရလဒ်ကိုလက်ခံဖို့လဲပြန်ဖက်သမ္မတလောင်းနေဖြစ်ကြတဲ့အဗ်ဒူလာနဲ့အရှရက်ကန်နီတို့ကသဘောတူထားကြတာပါ။ဒီတော့တွင်အာဖဂန်တာလီဘန်ရဲ့လက်ချက်နဲ့လူ14ယောက်သေဆုံးသွားခဲ့တဲ့အကြောင်းအာဖဂန်အာဏာပိုင်ကပြောပါတယ်။ကဘူးမျိုးတော်ကိုဥတီမောင်းလာတဲ့ကားသုံးစင်းကိုစစ်သွေးကြော်တွေလမ်းမှာတားဆီးပြီးမနေ့တုန်းကပဲဂိုဝါပြည်နယ်တွင်မှကွပ်မျက်ခဲ့တာလို့အာဏာပိုင်ကပြောပါတယ်။ကားဟောင်းမှာပါလာတဲ့ခီးစရီကိုတားဆီးခိုင်းပြီးတယောက်ချင်းစီကိုခေါင်းနဲ့ရင်ပတ်တွေမှာတနက်နဲ့ပြစ်တက်ခဲ့တာလို့လည်းရဲကပြောပါတယ်။
အမေရိကန်နိုင်ငံနယ်စပ်ကိုဖျက်ပြီးတရားမဝင်ခိုးဝင်လာတဲ့ကလေးငယ်အရေးအတွက်တိုးလာတဲ့ကိစ္စကိုဖြေရှင်းတဲ့နေရာမှာအမေရိကတိုက်အလဲပိုင်းနိုင်ငံတွေအနေနဲ့လည်းအမေရိကန်နဲ့အတူတာဝန်တွေကိုခွဲဝေယူသင့်တယ်လို့သမ္မတဥပမာကအမေရိကတိုက်အလဲပိုင်းနိုင်ငံခေါင်းဆောင်တွေကိုပြောကြားလိုက်ပါတယ်။အမေရိကန်နိုင်ငံမှာတရားဝင်နေထိုင်ခွင့်မရှိဘဲရွှေ့ပြောင်းနေထိုင်လာကြတဲ့ကလေးငယ်တွေကိုသူတို့ရဲ့နိုင်ငံတွေကိုပြန်ပြီးတော့ဆေးလွတ်မှာဖြစ်တယ်လို့လည်းသမ္မတဥပမာက El Salvador, Guatemala နဲ့ Honduras နိုင်ငံတွေကခေါင်းဆောင်တွေနဲ့အီမီရိုမာတောက်ကြနေကတွေ့ဆုံစဉ်ပြောလိုက်တာပါ။တချို့ရွှေ့ပြောင်းနေထိုင်သူတွေအနေနဲ့တော့ခိုလုံခွင့်လျှောက်ထားသွားနိုင်မှာဖြစ်တယ်လို့သမ္မတဥပမာကပြောပါတယ်။ဒါပေမဲ့ဒီလိုခိုလုံခွင့်လျှောက်နိုင်သူအနေထားကတော့နည်းလိမ့်မှာဆိုပြီးတော့လည်းသူကပြောပါတယ်။အော်တိုဘာလာကစပြီးတော့အုတ်ထင်းသူမပါတဲ့ကလေးငယ်9,800ကျော်ကိုအမေရိကန်နိုင်ငံတောင်ပိုင်းနယ်စပ်မှာဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။အဲ့ဒီကအများစုဟာ El Salvador, Guatemala နဲ့ Honduras နိုင်ငံတွေကဖြစ်ပြီးတော့အဲ့ဒီလူငယ်တွေအခုလိုနယ်စပ်ဖျက်ကူးလာတာတွေရပ်တန့်သွားအောင်အမေရိကတိုက်အလဲပိုင်းနိုင်ငံတာဝန်ရှိသူတွေအနေနဲ့လည်းအခုထပ်ပို့ပြီးလှုပ်ဆောင်သွားသင့်တယ်လို့အမေရိကန်အာဏာပိုင်တွေကတိုက်တွန်းလိုက်ပါတယ်ခင်ဗျာ။
ရန်ကစကူတမအောင်မြင်ရေးမှာညဘက်အမောင်ချနေထိုင်မှုတွေနဲ့အဓိကဆက်နွယ်နေတဲ့အကြောင်းသိပ္ပံပညာရှင်တွေတွေ့ရှိခဲ့ပါတယ်။အလင်းရောင်မင်းပြပြရရရင်တော့မှရန်သားကင်ဆာအတွက်အဓိကကျတဲ့ တမိုက်ဆစ်ဖန်ဆေးရနေတဲ့ကိုထိခိုက်နေတဲ့ကြောင်းအမေရိကန်ပြည်သူလူအီစီယာနာပြည်နယ်နယူးအော်လင်းစ်မြို့ကျူလင်းစစ်တပ်ကသူကတုတ္တိတွေရှာဖွေတွေ့ရှိခဲ့ကြတာပါ Direct from Washington The
Voice of America The VOA စနေနေ့နေ့ခင်းနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကိုအောင်လင်းဦးတို့ကပြောပြသွားတာပါရှင် MSF နဲ့စီမထားဆရာဝန်များအဖွဲ့ပါဝင်နိုင်ငံတကာအဖွဲ့အစည်းတွေကိုရခိုင်ပြည်နယ်မှာသူတို့ရဲ့လုပ်ငန်းတွေပြန်လုပ်ဖို့မြန်မာအစိုးရခွင့်ပြုလိုက်တဲ့အပေါ်ကုလသမဂ္ဂနဲ့ MSF တို့ကကြိုဆိုလိုက်ပါတယ်မြန်မာဘက်က MSF ကိုရခိုင်ပြည်နယ်ကိုပြန်လာဖို့ဖိတ်ခေါ်လိုက်ပြီးတဲ့နောက်အခုလိုကြိုဆိုလိုက်တာပါဒါပေမဲ့ဘလောက်အတိုင်းအတာထိလုပ်ကင်သွားနိုင်မလဲဆိုတာစောင့်ကြည့်သွားဖို့လိုအပ်တယ်လို့ပြောလိုက်ပြီးအခုလိုဖိတ်ခေါ်လိုက်တဲ့အပေါ်မှာ MSF ကတတိနဲ့ကြိုဆိုလိုက်ပါတယ်အကြောင်းဆုံးကတော့ကိုရနိုင်ကပြောပြမှာပါရှင်
လူမျိုးရေးဘာသာရေးပဋိပက္ခတွေကြောင့်မတည်ငြိမ်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အတွက်မှာ MSF နေသိမကြဆရာဝန်များအဖွဲ့အနေနဲ့သူတို့ရဲ့လုပ်ငန်းတွေကိုပြန်လုပ်ဖို့အတွက်မြန်မာအစိုးရဘက်ကကြာစာရေးနေ့မှာဖိတ်ခေါ်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ February လကမြန်မာအာဏာပိုင်တွေဘက်က MSF အဖွဲ့ကိုဒေသတွင်းကနေထွက်ခွာဖို့ပြောခဲ့ပြီးတဲ့နောက်9လနီးပါးအကြာမှာအခုလိုပြန်လာဖို့အတွက်ခွင့်ပြုလိုက်တာပါ။အခုလိုမြန်မာအစိုးရနဲ့ရခိုင်ပြည်နယ်အစိုးရတို့ဘက်က MSF အဖွဲ့ကိုဒေသတွင်းမှာကျမရဲ့အကူအညီတွေပေးနေတဲ့လုပ်ငန်းတွေလုပ်ကိုင်ခွင့်ပေးလိုက်တဲ့အပေါ်မှာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးယုံနဲ့ MSF အဖွဲ့တွေကလည်းကြိုဆိုလိုက်ပါတယ
် inviting all NGOs and UN agencies including MSF to Rakhine State and to increase
MSF ပါဝင်ကုလသမဂ္ဂ agency တွေနဲ့ NGO အဖွဲ့တွေအားလုံးရခိုင်ပြည်နယ်ကိုပြန်လာပြီးသူတို့လုပ်ငန်းတွေပြန်လုပ်ဖို့ဖိတ်ခေါ်တာကြိုဆိုရမယ့်ကိစ္စဖြစ်ပါတယ်ဒါကိုအများသိအောင်ကြီးညာပေးတဲ့အတွက်လည်းကြိုဆိုပါတယ်ဒါနဲ့ပတ်သက်လို့တကယ်လက်တွေ့လုပ်တဲ့နေရာမှာဘလို့ရှိမယ်နောက်ပြီးကျန်းမာရေးအကူအညီတွေလိုတဲ့နေရာတွေကို MSF အဖွဲ့အနေနဲ့အကူအညီပေးရေးအစီအစဉ်တွေဘလို့ရှိမယ်ဆိုတာကိုတော့အခုချိန်မှာကျွန်တော်တို့စောင့်ကြည့်သွားဖို့လိုပါတယ
်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယုံရဲ့ပြောခွင့်ရ Pierre Perron ပြောသွားတာပါဒါမဲ့လည်း MSF အဖွဲ့အနေနဲ့သူတို့ရဲ့အကူအညီပေးရေးလုပ်ငန်းတွေကိုအပြည့်အဝလုပ်ကိုင်ခွင့်ရမရဆိုတာကိုတော့မြန်မာအစိုးရဘက်ကအတိအကျထုတ်ပြန်ပြောဆိုထားခြင်းမရှိသေးပါဘူးMSF အဖွဲ့ကလည်းသူတို့အနေနဲ့ဘလောက်အတိုင်းထာတိလှုပ်သွားနိုင်မလဲဆိုတာကိုစောင့်ကြည့်သွားမှာဖြစ်တယ်လို့တောက်ကြနေကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ် MSF အဖွဲ့ဟာရခိုင်ပြည်နယ်အတွင်းမှာရှိတဲ့ဒုက္ခသည်စခန်း24ခုပါဝင်ကြေးရအတော်များများမှာရှိနေတဲ့သူတွေအတွက်ကျန်းမာရေးအကူအညီတွေပေးနေတာပါပြီးခဲ့တဲ့ February လတုန်းကတော့ MSF အပါအဝင်နိုင်ငံကအဖွဲ့အစည်းတွေဟာအကူအညီတွေပေးတဲ့နေရာမှာဗလိုက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်ဒေသတွင်းကနေထွက်ပြေးခဲ့ရတာဖြစ်ပါတယ်ဒေသခံအာဏာပိုင်တွေက MSF အဖွဲ့ကိုပြည်နယ်တွင်းကထွက်ခွာခိုင်းခဲ့တဲ့အချိန်မှာ MSF ကပေးနေတဲ့အကူအညီတွေနေရာမှာပြည်တွင်းမှာရှိတဲ့ကျမရဲ့အကူအညီတွေနဲ့အစားထိုးသွားဖို့စီစဉ်ခဲ့တာပါ။ဒါမဲ့လည်း Amsterdam မှာရှိတဲ့ MSF အဖွဲ့ရဲ့ညွှန်ကြားရေးမှူး Marcel Lengard ကရခိုင်ပြည်နယ်မှာရှိတဲ့လူအတော်များများအတွက်ဆေးဝါးအကူအညီတွေပေးနိုင်ဖို့အတွက်ကတော့ကြီးမားတဲ့စိန်ခေါ်မှုတွေဖြစ်နေတော့မယ်လို့ပြောပါရယ်။ဒီအခြေအနေနဲ့ပတ်သက်ပြီး UNOCHA ရဲ့ပြောခွင့်ရပုဂ္ဂိုလ် Pierre Perron ပြောတာကတော့
They were providing health to over 500,000 people in the state and simply that's not something that you can replace.
ဒီကပြည်နယ်မှာ MSF ကကျန်းမာရေးအကူအညီပေးနေတာလူ9သိန်းလောက်ရှိပြီးတော့ဒါကိုနေချင်းညာချင်းအစားထိုးဖို့ဆိုတာမဖြစ်နိုင်ပါဘူး။ဒီကပြည်နယ်က MSF အဖွဲ့ကိုထုတ်ပြလိုက်တာပြည်နယ်တွေကအကူအညီအရန်လိုအပ်နေတဲ့သူတွေအပေါ်အကြီးအကျယ်ထိခိုက်မှုရှိတယ်လို့ကျွန်တော်တို့တကယ်ပဲမြင်ပါတယ်
။ပြီးခဲ့တဲ့ဇွန်လတုန်းကတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာလက်ထောက်ကိုယ်စားလှယ်ကြံဝါခန်းဟာဒေသတွင်းကစိုးရွားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အထူးပဲစိုးရိမ်မိတယ်လို့ပြောကြားခဲ့ပါတယ်။ဒါမဲ့လည်းမြန်မာစိုးရွားတာဝန်ရှိသူတွေအပါအဝင်ဒေသခံအာဏာပိုင်တွေဘက်ကအခုလိုဆုံးဖြတ်လိုက်တာဟာကြိုဆိုရမယ့်လုပ်ရဖြစ်တဲ့အပြင်ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်လည်းအရေးပါတယ်လို့ Pierre Perron ကပြောပါတယ
်။ The UN welcomes the fact that the Myanmar government is putting together an action plan.
ကပ္ပီနေတွက်လုံဆောင်မဲ့လုပ်ငန်းအစီအစဉ်တွေကိုမြန်မာစိုးရွားကချမှတ်ခဲ့တဲ့ပတ်သက်လို့ကုလသမဂ္ဂကကြိုဆိုပါတယ်။ကျွန်တော်တို့နားလည်ထားတာကတော့ဒီလုပ်ငန်းအစီအစဉ်ကလူသားချင်းစာနာမှုအခြေအနေတွေမကဘဲနဲ့ရခိုင်ပြည်နယ်ရရှိဖွံ့ဖြိုးတိုးတက်ရေးရခိုင်ပြည်နယ်ရရှိဖွံ့ဖြိုးတိုးတက်ရေးကိုလည်းကြည့်တာဖြစ်ပါတယ်ရခိုင်ပြည်နယ်ကမြန်မာနိုင်ငံထဲမှာအစင်းအဆုံးပြည်နယ်တွေကတစ်ခုဖြစ်တယ်လို့အိုးရင်ဆွတ်ခွာပြီးထွက်ပြေးနေတဲ့သူတွေနိုင်ငံမဲ့တွေတွေမဟုတ်ပဲရခိုင်ပြည်နယ်မှာရှိတဲ့လူမှုအတိုင်းဝိုင်းအားလုံးကအတိုင်းအတာတစ်ခုထိအကူအညီတွေလိုအပ်နေတယ်ဆိုတာကလည်းရှင်းပါတယ်
1996ခုနှစ်ကနိုဘယ်ငြိမ်းချမ်းရေးဆုရခဲ့တဲ့ MSF အဖွဲ့ဟာရခိုင်ပြည်နယ်အတွင်းမှာ1994ခုနှစ်ကစတင်လုပ်ကိုင်လာခဲ့တာဖြစ်ပြီးတော့ဒေသတွင်းမှာလုပ်ကိုင်နေတဲ့အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေတဲကျန်းမာရေးနဲ့ပတ်သက်ပြီးတော့အကူအညီပေးနေတဲ့အကြီးဆုံးအဖွဲ့လည်းဖြစ်ပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီတွေရန်ကိုလိုအပ်နေတဲ့ရခိုင်ပြည်နယ်ထဲမှာသူတို့အနေနဲ့လူတွေရဲ့အသက်ကိုကယ်တင်နိုင်မဲ့ဆေးဝါးအကူအညီတွေကိုကြေကြေပြတ်ပြတ်ချက်ချင်းပေးသွားနိုင်ဖို့မျှော်လင့်နေဆိုပြီးတော့ MSF အဖွဲ့ကကြေညာချက်ထဲမှာထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုရနိုင်ပါရှင်။ အခုလိုရခိုင်ပြည်နယ်မှာလုပ်ငန်းတွေပြန်ဆဖို့ MSF နဲ့အခြားနိုင်ငံတကာအဖွဲ့အစည်းတွေကိုမြန်မာအစိုးရကဖိတ်ခေါ်လိုက်တဲ့အချိန်ဟာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yan Healy နေပြည်တော်ကိုရောက်ရှိနေတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။သူဟာမနေ့ကမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့နေပြည်တော်မှာတည်တံ့တွေ့ဆုံခဲ့တာပါ။အပြည့်အစုံကိုတော့ကိုစီသူကပြောပြမှာပါရှင်။
ဟုတ်ကဲ့ပါမကြာသေးခင်ကမှအသက်ခံထားတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Miss Yan Healy ဟာဒီကနေ့ညနေပိုင်းမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဝန်ဆန်းစုကြည်နဲ့နေပြည်တော်မှာတည်တံ့တွေ့ဆုံခဲ့ပါတယ် Miss Yan Healy နဲ့ဒေါ်ဝန်ဆန်းစုကြည်တွေ့ဆုံစဉ်မှာဆွေးနွေးခဲ့တာတွေကိုတော့ထုတ်ပြန်ခြင်းမရှိခဲ့ပါဘူးနေပြည်တော်ခီးစဉ်ဒုတိယနေ့အဖြစ်ရောက်ရှိနေတဲ့ Miss Yan Healy ဟာမနက်ပိုင်းမှာတော့အစိုးရအဖွဲ့ပြည်ထောင်စုဝန်ကြီးတချို့နဲ့အချိန်ယူပြီးတော့တွေ့ဆုံခဲ့ပါတယ်ကာဝေးရေးဝန်ကြီးပြန်ကြားရေးဝန်ကြီးတို့အပြင်နေဆက်ရေးရာဝန်ကြီးတို့နဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်
အခုမင်းစပါအဲပြည်သူ့သာဝေးဝင်ကြီးပေါ့နော်အဲ့ဒါကအဲဒီမှာဒုတိယဗိုလ်ချုပ်ကြီးဝေးလွင်နောက်အနေဆက်ကြီးရပြည်သူ့ဝင်ကြီးပေါ့ပြန်ကြားရေးဝင်ကြီးပေါ့နော်ဦးအောင်ကြီးတမရယုံဝင်ကြီးတပါပေါ့နော်ဦးစိုးသိန်းနဲ့ဦးအောင်မင်းနဲ့တွေ့တယ်နောက်လူမှုဝန်ထမ်းမြေကစီဒီတော်နေရဦးကင်းနဲ့တွေ့တယ်နောက်သုတမကြီးရဝင်ကြီးတူရဲ now ဦးကြီးနဲ့တူရဲ now ပညာရေးရဒုတိယဦးကြီးနဲ့တူရဲတော်တော်စီကတော်တော်ပြီးသွားပြီပေါ့နော
်ရန်ကုန်မြို့ကုလသမဂ္ဂရုံးရဲ့ပြန်ကြားရေးအရာရှိဦးအေးဝင်းက Miss Yan Healy ရဲ့ဒီကနေ့နေပြည်တော်ခီးစဉ်အကြောင်းပြောသွားတာပါနေပြည်တော်ကိုဒုတိယနေ့အဖြစ်ရောက်ရှိခဲ့တဲ့ Miss Yan Healy ဟာတမရဦးသိန်းစင်နဲ့တော့တည်တံ့တွေ့ဆုံခြင်းမရှိသေးပါဘူးပြီးခဲ့တဲ့2014ဇွန်လမှာအသက်ခံခံရတဲ့ Miss Yan Healy ဟာကုလသမဂ္ဂရဲ့ကလေးသင်ငယ်အခွင့်အရေးဆိုင်ရာကော်မတီဥက္ကဋ္ဌတာဝန်ထမ်းဆောင်ခဲ့ဘူးသူဖြစ်ပါတယ်ကိုယ်စားလှယ်ဟောင်း Mr. Quintana နေရာမှာအစားထိုးခန့်ခံထားရတဲ့အခုကိုယ်စားလှယ်အသက်ဟာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးဆိုင်ရာနဲ့တရားဥပဒေစိုးမိုးရေးတွေကိုထောက်ပြဝေဖန်နိုင်လိမ့်မယ်လို့မျှော်လင့်ထားကြပါတယ်ဇူလိုင်လ18ရက်နေ့ကစတင်ခဲ့တဲ့ခီးစဉ်အတွင်းရန်ကုန်မြို့အင်းစိန်ထောင်၊ရခိုင်ပြည်နယ်၊ကချင်ပြည်နယ်တွေကဒုက္ခသည်စခန်းတွေအပြင်ပြည်ပခန့်တွေကြောင့်ညမထွက်ရမိတ်ထုတ်ပြန်ထားတဲ့မန္တလေးမြို့တွေစီကိုတွားရောက်ခဲ့ပြီးတော့တပ်ဆိုင်ရာအစိုးရအဖွဲ့တာဝန်ရှိသူတွေ၊ရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့တီးတန့်တွေ့ဆုံခဲ့ပါတယ်။နေပြည်တော်မှာတော့အစိုးရအဖွဲ့ဝင်ကြီးတချို့အပြင်မြို့သားလွတ်တော်ပြည်သူလွတ်တော်တွေရဲ့လွတ်တော်ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံခဲ့တာပါဇူလိုင်လ26ရက်နေ့ခီးစဉ်နောက်ဆုံးနေ့မှာတော့မြန်မာပြည်တွင်းလေးလာတွေ့ရှိခဲ့ရသမျှ Miss Yan Healy ရဲ့တွေ့ရှိချက်တွေကိုရန်ကုန်ပြည်ပဆိုင်ရာလေဆိပ်မှသတင်းမီဒီယာတွေကိုရှင်းလင်းပြောကြားသွားဦးမှာဖြစ်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့လက်ရှိလူအခွင့်အရေးအခြေအနေလေးလာတွေ့ရှိချက်တွေကိုလာမယ့်အောက်တိုဘာလမှာကျင်းပမယ့်ကုလသမဂ္ဂအထွေထွေညီလာခံမှာလည်းတင်ပြသွားဖို့ရှိပါတယ်ခင်ဗျာ
။ကိုစီတူပါရှင်။တရုတ်မြန်မာမိရဲ့ထားလန်ဖောက်လုပ်ရေးစီမံကိန်းကိုဒေသခံလူထုရဲ့ထောက်ခံမှုရရင်အကောင့်ထည့်ဖော်ဖို့ဆန္ဒရှိတဲ့အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းဒေသခံတွေရဲ့ကန့်ကွက်မှုတွေနဲ့အတူအကောင့်ထည့်မဖော်နိုင်ခဲ့တဲ့ဒီစီမံကိန်းနဲ့ပတ်သက်လို့တရုတ်အစိုးရအနေနဲ့စီးပွားရေးအကျိုးအမြတ်တသက်ကိုပဲကြည့်လို့တော့မဖြစ်နိုင်ဘူးလို့ဆန်းစစ်သူတွေကတတိပေးနေကြပါတယ်။အပြည့်အစုံကိုတော့မနန္ဒာချန်ကတင်ပြမှာပါရှင်။
ရခိုင်ပြည်နယ်ကြောက်ဖြူကနေတရုတ်နိုင်ငံကုမင်းထီဖောက်လုပ်မဲ့ရထားလမ်းစီမံကိန်းကိုမြန်မာအစိုးရနဲ့မြန်မာပြည်သူတွေကသာထောက်ခံမယ်ဆိုရင်ဆက်ပြီးတော့အကောင့်ထည့်ဖော်သွားမယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တံမတ်ကြီးရန်ဟောင်လန်ကပြောဆိုခဲ့တာပါ။ကြာသပတေးနေ့ကသူ့နေအိမ်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမစ္စတာရန်ကဖောက်လုပ်မဲ့ရထားလမ်းတစ်လျှောက်ဒေသခံတွေစီကဒီစီမံကိန်းနဲ့ပတ်သက်လို့တန့်ကွက်တဲ့အတန်တွေကိုမကြားမိတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။ Washington ခြေစိုက် Brookings Institute အရှေ့အာရှမူဝါဒရေးရာသုတေသနဌာနကဒေါက်တာလင်းကွတ်ကတော့မြန်မာအစိုးရကတရုတ်နိုင်ငံနဲ့ပတ်သက်တဲ့မူဝါဒမှာထင်ရှားတဲ့အပြောင်းအလဲတစ်ခုလို့သုံးသပ်ခဲ့ပါတယ
် While this decision is obviously a commercial setback for China
ဒီဆုံးဖြတ်ချက်ဟာတရုတ်နိုင်ငံအတွက်တော့စီးပွားရေးအရာနှစ်နာမယ့်ကိစ္စပါယထာလန်ဟာတရုတ်နိုင်ငံကတိစောက်ထားတဲ့ရေနံနဲ့ဓာတ်ငွေပိုင်လိုင်းအတွက်အရေးကြီးတဲ့လမ်းကြောင်းတစ်ခုလည်းဖြစ်ပါတယ်အိန္ဒိယသမုတ်တရာတဲကကမ်းလွန်ရေနံနဲ့ဓာတ်ငွေလုပ်ငန်းတွေမှာတရုတ်နိုင်ငံကအလွယ်တကူမဝင်နိုင်အောင်လှုပ်လိုက်တယ်လို့လည်းဖြစ်နေတာပါဒါဟာမြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံပေါ်မဟာဗျူဟာအရာအားထားနေရတာကိုရှော့ချလိုတဲ့သဘောထားကိုပြသရလဲရောက်ပါတယ
်တရုတ်တမ်မတ်ကြီးရန်ကတော့တရုတ်နဲ့မြန်မာဆက်ဆံရေးမှာအခွင့်အလမ်းတွေပိုများလာတာနဲ့အမျှတစ်ချိန်တည်းမှာပဲစိန်ခေါ်မှုတွေလည်းအရင်ထက်ပိုများလာတာကိုအသိမှတ်ပြုပြောဆိုတဲ့အကြောင်းတရုတ်ဆိုရပိုင်စင်ဝါသတင်းမှာဖော်ပြထားပါတယ်။နိုင်ငံတကာလုံခြုံရေးကိစ္စတွေကိုအကဲခတ်လေ့လာနေတဲ့ Washington အခြေစိုက် Stimson Center ရဲ့အရှေ့အာရှရေးရာကျွမ်းကျင်သူဒေါက်တာဆန်ညန်ကတော့တရုတ်ဆိုရအနေနဲ့ပြောင်းလဲလာတဲ့မြန်မာနိုင်ငံရဲ့အခြေအနေနဲ့လိုက်ရောညီထွေမူဝါဒတွေကိုကျင့်သုံးဖို့လိုမယ်လို့မြင်ပါတယ်
။နောက်
နမတဲ့ချက်ကြောင့်အဲဒီမြန်မာနိုင်ငံကပြောင်းလဲတွေနဲ့ဒုတိယနိုင်ငံရဲ့သဘောထားအမြင်တွေလည်ပြောင်းလဲဖို့လိုပါတယ်တရုတ်နိုင်ငံဘက်ကဖြည့်ရှင်းရမယ်ပြဿနာတွေတွေကတခုကတော့စီးပွားရေးအကျိုးအမြတ်တွေနဲ့တဏ္ဍာန်ဆက်ဆံရေးကြားကြီးမားတဲ့ကွာဟာချက်ကိုဘယ်လိုထိမလဲဆိုတာပါပဲမြေဆုံဆဲစီမံကိန်းလို့တခါရလိုက်ရတဲ့ရထားလမ်းစီမံကိန်းလိုမျိုးဒါမှမဟုတ်ရင်လည်းတခြားစီးပွားရေးနဲ့ဆက်နွယ်တဲ့ကိစ္စမျိုးတွေကိုတရုတ်မြန်မာဆက်ဆံရေးအတွက်အခြေခံစဉ်းစားဆုံးဖြတ်ရမယ်စံဖြင့်တရုတ်နိုင်ငံအနေနဲ့သတ်မှတ်တာမျိုးကတော့လက်တွေ့မကျပါဘူးတရုတ်နိုင်ငံအနေနဲ့တိုင်းပြည်တစ်ခုပေါ်မူဝါဒချမှတ်ရမှာအမြင့်ကျကျနဲ့ရှုထောင့်ပေါင်းစုံကထည့်သွင်းစဉ်းစားဖို့လိုတယ်လို့သူကပြောသွားခဲ့တာပါအမေရိကန်ဒေါ်လာတန်း 2000 အကုန်ကျခံတည်ဆောက်မဲ့ကျောက်ဖြူကူမြင်ရထားလမ်းစီမံကိန်းကိုမြန်မာအစိုးရနဲ့ China Railway Engineering Corporation CIEC တို့ကနေ2012ခုနှစ်ဧပြီလမှာသဘောတူလက်မှတ်ရေးထိုးခဲ့ပြီးတော့ဒီစာချုပ်အရရထားလမ်းကိုရခိုင်ပြည်နယ်မန္တလေးတိုင်းမကွေးတိုင်းနဲ့ရှမ်းပြည်နယ်ကိုဖြတ်သွားပြီးတရုတ်နိုင်ငံကူမင်းအထိမိုင်ပေါင်း950ကျော်ရှည်လျားမဲ့စီမံကိန်းဖြစ်ပါတယ်။ဒါကြောင့်လည်းအဲ့ဒီရထားလမ်းဖောက်လုံးမဲ့လမ်းကြောင်းတစ်လျှောက်ကလဲမြေတွေတင်းဆဲခံရမှာဒေသခံတွေအာရမပြောင်းရွှေ့ခံရမှာလို့လူခွင့်ရချိုးဖောက်မှုတွေဖြစ်ပေါ်လာမှာတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေဖြစ်လာမှာကိုတက်ကြွလှုပ်ရှားသူတွေလူခွင့်ရအဖွဲ့တွေနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကထောက်ပြကန့်ကွက်တန်တွေထွက်ပေါ်ပြီးတဲ့နောက်စီမံကိန်းရပ်ဆိုင်ကြောင်းကြေညာခဲ့တာပါအလားတူဒေသခံတွေရဲ့ကန့်ကွက်မှုတွေနဲ့အတူတရုတ် CPI ကုမ္ပဏီနဲ့လှုပ်ဆောင်နေတဲ့ AR မြစ်ဆုံစီမံကိန်းကိုလည်း2012ခုနှစ်စက်တင်ဘာ30ရက်နေ့မှာသမရဦးသိန်းစိန်မိန်းနဲ့ဆိုင်းငံ့လိုက်ကြောင်းကိုကြေညာခဲ့ပါတယ် Brookings Institute ကဒေါက်တာလင်းကွတ်ကတော့တရုတ်ဆိုးရအနေနဲ့နောက်ထပ်အပြောင်းလဲတွေတွေ့မြင်ရမယ့်အလားအလာတွေရှိနေတဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာသတိထားဖို့လိုမယ်လို့ပြောပါတယ
် Beijing recognizes that it would be imprudent to push a large scale commercial project that would affect broader Sino-Myanmar relations
တရုတ်မြန်မာဆက်ဆံရေးကိုထိခိုက်လောက်တဲ့အထိစီးပွားရေးလုပ်ငန်းကြီးတွေအတွက်ဖိအားပေးတာမျိုးဟာအမျှော်မြေမရှိရာရောက်တယ်ဆိုတာကိုတရုတ်အစိုးရကသဘောပေါက်ပါတယ်။နောက်တစ်ခုကမြန်မာနိုင်ငံမှာမကြခင်ရွေးကောက်ပွဲတွေကျင်းပတော့မယ်ဆိုတာကိုလည်းသူတို့သိပါတယ်။ရွေးကောက်ပွဲနောက်ပိုင်းတရုတ်ရင်းနှီးမြှုပ်နှံမှုတွေပေါ်မြန်မာအစိုးရရဲ့လက်ခံနိုင်တဲ့အတိုင်းအတာနဲ့လူထုကိုဦးစားပေးရမယ့်ကိစ္စကြားချိန်ခွင်ရှာညှိရတဲ့ကိစ္စတွေမှာအပြောင်းလဲတွေဖြစ်နိုင်ပါတယ်။
တချိန်တည်းမှာပဲတရုတ်နိုင်ငံကရင်းနှီးမြှုပ်နှံမှုတွေအများဆုံးရှိနေတဲ့မြန်မာနိုင်ငံမှာအနောက်နိုင်ငံတွေရဲ့စီးပွားရေးလုပ်ငန်းတွေဟာလည်းအခုအချိန်ထိမျှော်မှန်းထားသလောက်ဝင်မလာသေးသလိုအမေရိကန်ပါဝင်အနောက်နိုင်ငံတွေအနေနဲ့စီးရဲရဆက်ဆံမှုတွေမှာလည်းသတိထားနေစေဖြစ်တဲ့အတွက်အချိန်ကာလတစ်ခုထိမြန်မာနိုင်ငံဟာတရုတ်နိုင်ငံပေါ်အားထားနေရအောင်မယ်လို့လည်းဒေါက်တာလင်းကွတ်ကမှတ်ချက်ပေးခဲ့ပါတယ်မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မတီ MIC ရဲ့ထုတ်ပြန်ချက်အရဆိုရင်တော့2013-2014ဘဏ္ဍာရေးနှစ်အတွင်းမြန်မာနိုင်ငံမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကအမေရိကန်ဒေါ်လာ14ဘီလီယံနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုအများဆုံးနိုင်ငံတွေစီးရင်တဲ့ထိပ်ဆုံးကဖြစ်တယ်လို့လည်းဖော်ပြထားပါတယ်ရှင်
။မန္တန္တာချမ်းပါရှင်။ Unity Channel ကသတင်းသမားတွေကိုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့အရေးယူထောင်ချခဲ့တယ်လို့ဒီမှုနဲ့ပတ်သက်နေတဲ့စစ်တပ်ကတာဝန်ရှိသူတွေကိုလည်းစစ်ဥပဒေအတိုင်းအရေးယူဖို့ပြင်ဆင်နေတယ်လို့သမရယုံအကြီးတန်းအရာရှိတဦးက VOE ကိုပြောပါရယ်ဒါပေမဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်လှုပ်ရှားသူတွေကတော့မြန်မာသတင်းမီဒီယာကိုဖိနှိပ်တဲ့အခြေအနေတွေကတော့ပြောင်းလဲသွားတာမျိုးမတွေ့ရဘူးလို့ဝေဖန်ပြောဆိုလိုက်ပါရယ်မကြသေးခင်ကသတင်းသမားတွေကိုနှစ်ရှည်ထောင်နဲ့တွေချမှတ်လိုက်တာဟာသတင်းမီဒီယာတွေကိုပြစ်မှတ်ထားတာမဟုတ်ပဲစစ်တပ်ကတာဝန်ရှိတဲ့သူတွေကိုလည်းအရေးယူဖို့ပြင်ဆင်နေတဲ့အကြောင်းသမရယုံအကြီးတန်းအရာရှိတဦးကမနေ့ကပြောပါရယ်နိုင်ငံတော်လျှို့ဝှက်ချက်အဥပဒေကိုချိုးဖောက်လို့ Unity Channel အမှုဆောင်အရာရှိချုပ်ဦးတင်ဆန်းနဲ့သတင်းတောက်၄ဦးကိုထောင်ဒဏ်10နှစ်စီချမှတ်ခဲ့တယ်လို့ဒီမှုနဲ့ဆိုင်တဲ့စစ်တပ်ကတာဝန်ရှိသူတွေကိုလည်းအရေးယူဖို့ပြင်ဆင်နေတဲ့အကြောင်းသမရယုံအကြီးတန်းအရာရှိက VOE ကိုအခုလိုပြောပါရစေ
။ဟို Unity ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သတင်းသမားတွေကိုဟိုပေါက်ကြားဒီဥပဒေနဲ့အရေးယူတဲ့အားနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုနေတဲ့အချိန်မှာကျွန်တော်တို့တက်မတော်ဘက်မှာသက်ဆိုင်ရာကပ္ပစာစိတ်ရောသက်ဆိုင်ရာတာဝန်ရှိတဲ့လူလူရေးတာဝန်ရှိတဲ့လူတွေသက်ဆိုင်ရာအရာရှိတွေဒါတွေကိုလည်းကျွန်တော်တို့စစ်တပ်ကဟိုတမတော်ကစားနေပြီးတော့ဟိုစစ်စည်းကမ်းစည်းဥတွေပေါ့နော်စည်းကမ်းစည်းကမ်းအတိုင်းအရေးယူဖို့ဆောင်ရွက်နေတယ်လို့ဟိုသိရတယ်တမတော်ဘက်မှာကြတော့ဒီလိုမျိုးပြုတ်ချက်ပေါက်ကြားမှုအဲ့ဥတွေဆိုအမြင့်ဆုံးပြစ်ဒဏ်ပေါ့နော်အမြင့်ဆုံးပြစ်နိုင်တဲ့ပြစ်ဒဏ်တွေရှိသေးတဲ့ဒါရကတွေရှိပါတယ်ဆိုလိုတာကဒီ Unity Channel ကသတင်းတောက်တွေတို့လုံးလိုက်တဲ့ကိစ္စကဒီဘက်ကတက်မလို့သက်ဆိုင်ရာအဖွဲ့အစည်းကလည်း လူမျိုးအေးအေးမှုတွေလှုပ်ဆောင်နေလဲဆိုတာအဲ့ဒါလေးပြောချင်တာဆလိုတာကဒီဥတွေနဲ့ညီစုံတဲ့လူတွေအကုန်လုံးဟိုပါဝင်သွားတဲ့သဘောပါ
ဒါပေမဲ့လို့သတင်းသမားတွေကိုဖိနှိပ်တဲ့ကိစ္စကိုစစ်တပ်ကတာဝန်ရှိသူတွေကလည်းအရေးယူပါတယ်ဆိုပြီးနှိုင်းရှင်ကာကွယ်ပြောဆိုတာဟာအတိတ်ပဲမရှိဘူးလို့ပြင်သစ်ခြေဆိုင် RSF လို့ခေါ်တဲ့နယ်စည်းမထားသတင်းထောက်များအဖွဲ့ရဲ့အာရှရေးရာတာဝန်ခံဘန်ဂျမင်အစ်မလ်က VOA ကိုပြောပါတယ်
It won't show any balance because they are showing
ဒီစားရှင်ပြောလို့မရပါဘူး Unity ကိုအရေးယူပြီးတဲ့နောက်မှာလည်းအခုဘိုင်မွန်တန်တွေကသတင်းသမားတွေကိုအရေးယူပြစ်ပေးဖို့လုပ်နေပါတယ်ထူထောင်လိုင်းရီကမီဒီယာဥပဒေနဲ့မဆိုင်တဲ့ကိစ္စတွေကိုစနစ်တကျစစ်ဆေးမေးမြန်းတဲ့အချက်တွေပါနေပါတယ်မြန်မာနိုင်ငံမှာအာဏာပိုင်ရဲ့အပြုအမူတွေကသတင်းသမားတွေကိုချိန်ချောက်နေတာပ
ါသတင်းမီဒီယာဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့သမရဦးသိန်းစိန်ကပြည်ထောင်စုလွှတ်တော်နာယကစီကိုမနေ့ကတဝင်းလွှာပို့ပြီးတုံ့ပြန်ခဲ့ပါတယ်အဲ့ဒီအထက်မှာအစိုးရအနေနဲ့တရားဥပဒေစိုးမိုးရေးကိုဟန်ချက်ညီဆောင်ရွက်နေတယ်လို့လည်းဖော်ပြထားပါတယ်ဒါအပြင်ပြီးခဲ့တဲ့ဇူလိုင်လ12ရက်နေ့ကဖန်စီထောင်ချထားတဲ့သတင်းသမားတွေကိုပြန်လွှတ်ဖို့သမရဦးသိန်းစိန်ကိုအတန်တိတ်ဆန္ဒပြတဲ့သတင်းသမား9ဦးကိုပုံမှန်18လူစုလူဝေးနဲ့လှည့်လည်ဆန္ဒပြမှုဥပဒေအရအရေးယူထားတာနဲ့ပတ်သက်လို့လည်းအကြီးတန်းအရာရှိကအခုလိုပြောပါတယ
်။နိုင်ငံတော်သမားကြီးရန်ကုန်မှာရုပ်ရှင်သတင်းကြီးတာပေါ့။အဲဒီဖွဲ့စည်းနေတွေ့ဆုံတဲ့အချိန်မှာဆန္ဒပြတဲ့သတင်းသမားတွေကိုသက်ဆိုင်ရာရဲစခန်းကတရားစွဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးလူဖန်ဖြစ်တဲ့နေရာတွေပြောဆိုတာတွေလည်းရှိပါတယ်။အဲနဲ့ပတ်သက်လို့ကျွန်တော်တို့ဒီဟိုဒီလိုပဲပေါ့ဇာတနာတွေဥပဒေအရာဆန္ဒပြမယ်ဆိုရင်အပြစ်ပေးခြင်းအရင်တော့ဆိုခွင့်ပြုချက်တောင်းခံခြင်းသက်ဆိုင်ရာရဲစခန်းကိုလုပ်ရတာရှိပါတယ်အဲ့ဒါမလုပ်ဘဲနဲ့ဟိုဒီလိုမျိုးဟိုအပြစ်ပေးခြင်းမရှိအဲ့လိုမျိုးခွင့်ဆန္ဒပြတယ်ဆိုတာကတော့ဥပဒေနဲ့မညီဘူးပြမညီတဲ့အတွက်ဒီသက်ဆိုင်နဲ့ရဲစခန်းကတရားစွဲဆိုခြင်းဖြစ်တယ်ဒါပေမဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောရဆိုရင်ကျွန်တော်တို့ကဟိုဘာပြောတင်လဲဆိုတော့ဟိုလက်ပတော်ဒီနေ့ဆိုရင်ဒီမှာဒေါ်နောစုကြီးရောက်တဲ့အချိန်မှာအဲ့လိုမျိုးကန့်ကွက်ဆန္ဒပြတာတွေတွေ့တဲ့အချိန်မှာသူပြောတာရှိတယ်။သူဆိုတာကတော့အကြမ်းင်းပြောရတော့ဆန္ဒပြခြင်းပြအတိုင်းပဲရဲစခန်းကိုတော့ခုပြည့်ချက်တင်ဥပဒေနဲ့အညီဆန္ဒပြရမယ်။ဥပဒေနဲ့မညီရင်တော့ရေးယူခံရမယ်ဆိုတော့ဒါကဟိုဒီမိုကရေစီဟိုခေါင်းဆောင်ပေါ့နော်အဲ့လိုပြောလို့ရတယ်ဒေါ်နောစုကြီးပြောထားတဲ့စကား။
ဒါပေမဲ့လို့ RSF နယ်စည်းမထားသတင်းတောက်များအဖွဲ့ကတော့မြမသတင်းမီဒီယာလောကဟာတစ်နှစ်ထက်တစ်နှစ်ပိုးပြီးဆိုးလာနေပြီးအရင်နာအဖစစ်ဆိုးရခက်ကသတင်းသမားတွေကိုဖိနှိပ်ကန့်သက်တဲ့ပုံစံမျိုးအတိုင်းပြန်ပြည့်ဖြစ်နေတာတွေ့ရတယ်လို့ဘန်ဂျမင်အစ်မေးကဆိုပါတယ်။ဘိုင်မွန်တက်နေဂျာနယ်ကထုတ်ဝေသူမိသားစုနဲ့သတင်းတောက်တွေကို1950အရေးပေါ်စီမံချက်အဥပဒေပုံမှန်နဲ့ဆွဲချက်တင်ပြီးရုံးထုတ်စစ်ဆေးနေတာကိုလည်း RSF အနေနဲ့ကန့်ကွက်ရှုတ်ချတဲ့အကြောင်းမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။သမရရဲ့တဝင်းလွှာမှာအမုန်းပွားစေတဲ့ကျင့်ဝတ်နဲ့မညီတဲ့လှုံ့ဆော်မှုတွေကိုပြည်ရင်းပြည်ပမီဒီယာတချို့ကနေရေးသားဖော်ပြခဲ့ကြတယ်လို့ဆိုထားပေမဲ့တကယ်လက်တွေ့မှာကျင့်ဝတ်ကိုချိုးဖောက်ပြီးရေးနေတဲ့သတင်းစာဂျာနယ်တွေကိုအစိုးရဘက်ကထိထိရောက်ရောက်အရေးယူတာမျိုးမတွေ့ရဘူးလို့လည်းတဲ့လလခွင့်လှုပ်ရှားသူတွေကထောက်ပြပြောဆိုပါရရှင်။ VOA မြန်မာပိုင်းရဲ့စနေနေ့နက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်တမ်းလွှင့်နေပါရရှင်။ VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကိုလူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Facebook မှာလည်းဖတ်ရှုနားဆင်နိုင်ကြပါရရှင်။လိပ်စာက VOA Burmese Fan Page ဖြစ်ပါတယ်။စာလုံးပေါင်းကတော့ VOA BURMESE FAN PAGE ဖြစ်ပါရဲ့ရှင်။နောက်ပိုင်းမှာထုတ်လင့်မဲ့အမျိုးသမီးကဏ္ဍမှာတော့သမရရဲ့ပညာရေးဆိုင်ရာအထူးအကြံပေးဒေါက်တာရရင်ွယ်နဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်ရမှာပါ။အဲ့ဒီမှာလက်ရှိသမရဦးသိန်းစိန်အစိုးရလက်ထက်မှာပညာရေးဆိုင်ရာအထူးအကြံပေးဖြစ်ထမ်းဆောင်နေတဲ့ဒေါက်တာရရင်ွယ်ဟာတရုတ်နိုင်ငံမှာကုလသမဂ္ဂရဲ့ UNICEF ကိုယ်စားလှယ်ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့အကြောင်းအတွေ့အကြုံတွေကိုလည်းနားဆင်ရဖို့ရှိပါတယ်။